အီရန်နိုင်ငံမှာလူမှုစုဝေးဝဲမလုပ်ရလို့အစိုးရကတားမြစ်ထားတာကိုအာခံပြီးတော့ဒီကနေ့အင်္ဂါနေ့မှာလည်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေလုပ်မယ်လို့ဆန္ဒပြသူတွေကပြောပါရတယ်။တနင်္လာနေ့ကပြုလုပ်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာတော့ဆန္ဒပြသူတယောက်ပြစ်ဒဏ်ခံခဲ့ရပါတယ်။ရွေးကောက်ပွဲဝင်အရွေးခံခဲ့တဲ့အတိုက်အခံပြုပြင်ပြောင်းလဲရေးသမားမီယာဟူစိန်မူဆာဗီမင်ကွန်းပြောတဲ့တဟီရန်မြို့တော်ကလူမှုစုဝေးဝဲကိုထောက်ခံသူထောင်ပေါင်းများစွာလာရောက်ခဲ့ပါတယ်။အစိုးရကိုထောက်ခံတဲ့လက်နက်ကိုင်အဖွဲ့တွေဟာလူအုပ်ကြားတဲ့ကိုတနက်နဲ့ပြစ်ခတ်ခဲ့လို့ဆန္ဒပြသူအနည်းဆုံးတယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ပြည်သူစစ်ပုံစံဖွဲ့ထားတဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဌာနချုပ်ရုံးတွေကိုလည်းဆန္ဒပြသူတချို့ကမီးရှို့ခဲ့ကြပါတယ်။မစ္စတာဘူဆာဗီကအော်လန်နဲ့ဆန္ဒပြသူတွေကိုမိန့်ခွန်းပြောတာမှပြည်သူတွေဟာသူတို့ရဲ့လုပ်ပိုင်ခွင့်နဲ့ဆန္ဒမဲတွေကိုအလွဲသုံးစားမဖြစ်အောင်ကာကွယ်ခြင်းကြတယ်လို့ပြောပါတယ်။အစိုးရကမဲလင်ခဲ့တယ်လို့လည်းသူကဆွဆွဲပါတယ်။တောက်ကြနေကလုပ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာမစ္စတာမူဆာဗီကိုပေးခဲ့တဲ့ဆန္ဒမဲရလဒ်တွေကိုပြန်ပြီးတော့ဖော်ထုတ်ပေးဖို့ဆန္ဒပြသူတွေကကြွေးကြော်တောင်းဆိုခဲ့ကြပါတယ်။တရားဝင်မဲရလဒ်တွေအရရွေးကောက်ပွဲမှာသမ္မတမာမုတ်အာခမဒီနာဂျက်ကအပြတ်အသတ်မဲနိုင်ပြီးတော့မစ္စတာမူဆာဗီကတော့မဲတော်တော်ကွာပြီးဒုတိယလိုက်တယ်လို့ပြောပါတယ်။